ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲဆိုတာကျွန်တော်တို့စက်ပြီးလေ့လာကြပါစို့ယောဟန်ခရစ်ဝင်ကျမ်းအခန်း1အခန်းငယ်1မှ5အထိကိုကျွန်တော်ဖတ်ပြပါမယ်အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖခင်သခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖခင်သခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်း၌ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူယောဟန်အခန်း1အခန်းငယ်1မှ2အထိကိုအရင်အပတ်တွေမှာကျွန်တော်ရှင်းပြပြတော့ဝင်ခဲ့ခဲ့ပါတယ်အခုအခန်းငယ်3ကိုကျွန်တော်ဝင်ခဲ့သွားမှာဖြစ်ပါတယ်အခန်းငယ်3ကိုမရှင်းပြခင်အခန်းငယ်တက်မှနှစ်မှပြောထားတဲ့အချက်ကိုကျွန်တော်အတူချုပ်ပြန်ပြောပါမယ်အစအဦးဆိုတာစကြဝဠာကိုဖခင်သခင်ဖန်ဆင်းတော်မူတဲ့အချိန်ကိုဆိုလိုခြင်းဖြစ်ပါတယ်နှုတ်ကပတ်တော်ဆိုတာယေရှုခရစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီတော့အစအဦး၌နှုတ်ကပတ်တော်ရှိ၏ဆိုတာစကြဝဠာနဲ့ခတ်သိမ်းသောအရာတို့ကိုဖခင်သခင်ဖန်ဆင်းဖြစ်တည်စေတော်မူတဲ့အချိန်မှာယေရှုခရစ်တော်ဟာအရင်ရှင်းနှစ်တော်မူပြီဖြစ်ကြောင်းဆိုလိုခြင်းဖြစ်ပါတယ်နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖခင်သခင်ဖြစ်တော်မူ၏ဆိုရာယေရှုခရစ်တော်ဟာစကြဝဠာမတည်မရှိမီကောင်းကင်နိုင်ငံတော်မှာဖခင်သခင်နှင့်အတူရှိတော်မူသော၃ပါးတစုဖခင်သခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူကြောင်းနဲ့ယေရှုခရစ်တော်ဟာစကြဝဠာမတည်မရှိမီကတည်းကဖခင်သခင်ဖြစ်တော်မူကြောင်းကျွန်တော်တို့သိရပါတယ်အခန်းငယ်နှစ်မှာယေရှုခရစ်တော်ဟာစကြဝဠာကိုဖယားသခင်ဖန်ဆင်းတော်မူတဲ့အချိန်မှာဖယားသခင်နဲ့အတူရှိတော်မူသော၃ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူကြောင်းထပ်လောင်းပြီးတော့ဖော်ပြထားပါတယ်။အဲ့ဒီတော့ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲ။စကြဝဠာမတည်မရှိမီဖယားသခင်နဲ့အတူကောင်းကင်နိုင်ငံတော်မှာရှိတော်မူသော၃ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်စကြဝဠာနဲ့လူသားများမဖြစ်မီဖြစ်တော်မူသောအစင်ရှိတော်မူသောထာဝရဘုရားဖြစ်တော်မူပါれအခုအခန်းငယ်3ခုကြည့်ကြပါစို့အခန်းငယ်3ခုကျွန်တော်ပြန်ပြီးဖတ်ပြပါမယ်ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိလို့ကျွန်တော်တို့တွေ့ရပါတယ်အခန်းငယ်1ကနေ2ကြားမှာယေရှုခရစ်တော်ဟာခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောဖခင်ဖြစ်တော်မူကြောင်းကျွန်တော်တို့တွေ့ရပြီးအခုအခန်းငယ်3မှာခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖခင်ဟာယေရှုခရစ်တော်ပင်ဖြစ်တဲ့အကြောင်းအတိအလင်းပြောထားပါတယ်အခန်းငယ်3မှာပဲအခုလိုဆက်ပြီးပြောထားပါတယ်ဖန်ဆင်းတော်မူခြင်းနဲ့ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိလို့တွေ့ရပါတယ်စကြဝဠာနဲ့အရာခတ်သိမ်းကိုဖန်ဆင်းတဲ့သူဟာယေရှုခရစ်တော်ဖြစ်ကြောင်းယောဟန်အခန်း1အခန်းငယ်3အရကျွန်တော်တို့သိရပါတယ်ယေရှုခရစ်တော်ဟာခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖခင်သခင်ဖြစ်သည်သာမကဖန်ဆင်းတော်မူသောခတ်သိမ်းသောအရာတို့ကိုဒီနေ့အထိတည်စေတော်မူသောဖခင်သခင်ဖြစ်တော်မူကြောင်းကောလောသဲအခန်း1အခန်းငယ်16ကနေ18ကြားမှာအခုလိုအတိအလင်းဖော်ပြထားပါတယ်အကြောင်းမူကားထိုသားတော်သည်ယေရှုခရစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ်။ကောင်းကင်ပေါ်မိကြီးပေါ်မှာရှိသမျှသောယူပအရာအယူပအရာယာဇပလင်ဖြစ်စေအစိုးရခြင်းတကူဖြစ်စေအထွတ်အမြတ်ဖြစ်စေအာနာဇက်ဖြစ်စေခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့အလိုငှာ၎င်းခတ်သိမ်းသောအရာတို့သည်ဖန်ဆင်းလျက်ဖြစ်ကြ၏သားတော်သည်လည်းခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူ၍ခတ်သိမ်းသောအရာတို့သည်တကောတော်အားဖြင့်သာတည်ကြ၏လို့တွေ့ရပါတယ်။သိပ္ပံပညာရှင်များကခတ်သိမ်းသောအရာတို့ရဲ့ဖြစ်တည်ခြင်းအကြောင်းရင်းကိုလက်စုပ်လက်ကင်သက်သေပြနိုင်မှုသူတို့ရဲ့နေပညာများနဲ့စူးစမ်းလျက်ရှိနေကြပါတယ်။သို့သောဒီနေ့အထိတည်ကြခိုင်လုံတဲ့သက်သေကိုပြနိုင်တဲ့သူတယောက်မှမရှိပါဘူး။ယုံကြည်သူကျွန်တော်တို့ကတော့ခတ်သိမ်းသောအရာတို့ရဲ့ဖြစ်တည်ခြင်းအကြောင်းရင်းကိုတိကျခိုင်လုံတဲ့သက်သေနဲ့ပြနိုင်ပါတယ်အဲ့ဒီသက်သေကတော့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာဖြစ်ပါတယ် ဖယားသခင်နောက်ကပတ်တော်တမန်ကျမ်းစာမှာခတ်သိမ်းသောအရာတို့ရဲ့ဖြစ်တည်ခြင်းအကြောင်းရင်းဟာခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောယေရှုခရစ်တော်ကြောင့်ဖြစ်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။ဖယားသခင်နောက်ကပတ်တော်တမန်ကျမ်းစာဟာလူတို့ရဲ့ထင်မြင်ယူဆချက်နဲ့အကောင်းဆုံးတွေးခေါ်မျှော်မြင်ချက်တွေကိုစုစည်းထားတဲ့စာအုပ်မဟုတ်ပါဘူး။ဖယားသခင်ကိုရောတိုင်းရွေးချယ်တော်မူသောလူအယောက်ပေါင်း40တို့ကတန့်ရှင်းသောဝိညာဉ်တော်ဖယားရဲ့ပြတ်တသွန်သင်တော်မူတဲ့အတိုင်းရေးသားခဲ့ကြတာဖြစ်ပါတယ်။တမန်ကျမ်းစာအုပ်မှာအတိကရေးသားထားတဲ့အကြောင်းအရာကတော့ယေရှုခရစ်တော်အကြောင်းပဲဖြစ်ပါတယ်။ယေရှုခရစ်တော်ဟာမျက်မြင်မရသောဖယားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေတော်မူသော၃ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်ခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောထာဝရဘုရားခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောအနန္တတကုနှင့်ပြည့်စုံတော်မူသောဘုရားသခင်ဖြစ်တော်မူကြောင်းတမာကျမ်းစာမှာအတိအလင်းရေးသားဖော်ပြထားပါသည်။ကပ္ပဝုချံအခန်း1မှာခတ်သိမ်းသောအရာတို့ကိုဘုရားသခင်စတင်ပြီးတော့ဖန်ဆင်းတော်မူတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်။ကပ္ပဝုချံအခန်း1အခန်းငယ်1မှာအစအဝူး၌ဘုရားသခင်သည်ကောင်းကင်နှင့်မိကြီးကိုဖန်ဆင်းတော်မူ၏လို့ဖော်ပြထားပြီးအခန်းငယ်နှစ်မှာ၃ပါးတစုဘုရားသခင်မှတတရပုဂ္ဂိုလ်ဖြစ်တော်မူသောတန့်ရှင်းသောဝိညာဉ်ဘုရားဟာလည်းဖန်ဆင်းတော်မူခြင်းအမှုမှာပါဝင်တဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။စောစောကကျွန်တော်ဖတ်ပြခဲ့တဲ့ကောလုသဲအခန်း1အခန်းငယ်16ကနေ19ကြားမှာဘုရားသခင်ကဖန်ဆင်းတော်မူသောအမှုအရာအလုံးကိုသားတော်ယေရှုခရစ်တော်အားဖြင့်ဖန်ဆင်းဖြစ်တည်စေတော်မူတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီတော့ဖန်ဆင်းတော်မူခြင်းအမှုမှာတဆူတီးသောဘုရားသခင်မှပုပ်ကို၃ပါးစလုံးပါဝင်ပါれ။သို့သောဖန်ဆင်းတော်မူခြင်းအမှုအရာအလုံးကိုသားတော်ယေရှုခရစ်တော်အားဖြင့်ဘုရားသခင်ပြည့်စည်တော်မူတဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါれ။ကပ္ပဝုချံအခန်း1အခန်းငယ်3ကိုကျွန်တော်တို့ဆက်ပြီးကြည့်ကြမယ်ဆိုရင်ဘုရားသခင်ကလည်းအလင်းဖြစ်စေဟုအမိန့်တော်ရှိ၍အလင်းဖြစ်လေ၏လို့တွေ့ရပါれ။ဖယားသခင်ကအလင်းကိုစတင်ဖန်ဆင်းတော်မူတဲ့အခါဘယ်အရာကိုမှအမိပြုတာမဟုတ်ဘူးအလင်းဖြစ်စေလို့အမိန့်တော်ပေးလိုက်တာနဲ့အလင်းဖြစ်လာတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်အခန်းငယ်လေးမှာအလင်းနဲ့မောင်မိုက်ကိုဖယားသခင်ခွဲထားတော်မူပြီးအလင်းကိုနေဟူသောအမိဖြင့်၎င်းမောင်မိုက်ကိုညဟူသောအမိဖြင့်၎င်းခေါ်ဖို့တမုတ်တော်မူ၍ညဦးနှင့်နနက်သည်ပထမနေ့ရက်ဖြစ်လေ၏လို့အခန်းငယ်9မှာကျွန်တော်တွေ့ရပါတယ်ဖန်ဆင်းတော်မူခြင်းပထမနေ့ရက်မှာအလင်းကိုဖယားသခင်ဖန်ဆင်းတော်မူကြောင်းအဲ့ဒီမှာကပ္ပဦးရဲ့ပထမဆုံးနေ့ရက်စတင်တဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်နေ့ရက်ဟာဖယားသခင်ဖန်ဆင်းထားတာဖြစ်ပါတယ်သူ့ဟာသူအလူအလျောက်ဖြစ်လာတာမဟုတ်ဘူးအခန်းငယ်6ကနေ8အထိကိုကျွန်တော်တို့ဆက်ပြီးကြည့်ကြမယ်ဆိုရင်ဖန်ဆင်းတော်မူခြင်းဒုတိယနေ့ရက်မှာမိုးမျက်နှာချက်ကိုဖယားသခင်ဖန်ဆင်းတော်မူပြီးမိုးမျက်နှာချက်ကိုမိုးကောင်းကင်လို့ဘုရားသခင်ခေါ်ဖို့တမုတ်တော်မူတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်9ကနေ13ကြားမှာဘုရားသခင်ကပြင်လဲတမုတ်တရားနဲ့ကုန်းမြေကိုပေါ်စေတော်မူပြီးသစ်ပင်မြက်ပင်စပားပင်နဲ့တစ်သီးပင်မျိုးစုံကိုမျိုးစိတ်ပါလျက်ဖန်ဆင်းတော်မူကြောင်းအတိအလင်းကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်14ကနေ19ကြားမှာဘုရားသခင်ကနေနဲ့လကြယ်များတို့ကိုဖန်ဆင်းတော်မူပြီးမိုးမျက်နှာချက်မှာတည်စေတော်မူကြောင်းနောက်အခန်းငယ်20ကနေ23ကြားမှာရေတလိပ်ဆံများနဲ့ငှက်များကိုဘုရားခင်ဖန်ဆင်းတော်မူတဲ့အကြောင်းအခန်းငယ်24ကနေ31ကြားမှာမိတလိပ်ဆံများနဲ့လူကိုဘုရားခင်ဖန်ဆင်းတော်မူတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်ဖန်ဆင်းတော်မူခြင်းအမှုကို6ရက်အတွင်းမှာဘုရားခင်ပြီးစီးတော်မူသောကြောင့်တတ္တမနေ့မှာတော့ငြိမ်ဝတ်စွာဘုရားသခင်နေတော်မူတဲ့အကြောင်းကပ္ပဝုချံအခိုင်နှင့်အခန့်ငယ်တက်ကနေသုံးကြမှာကျွန်တော်တွေ့ရပါတယ်။ဖန်ဆင်းတော်မူခြင်းအမှုအလုံးကိုသားတော်ယေရှုခရစ်တော်အားဖြင့်ဘုရားသခင်ပြည့်စုံတော်မူတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။စကြဝဠာနဲ့ခတ်သိမ်းသောအရာတို့ဟာသူ့ဟာသူဖြစ်တည်လာကြတာမဟုတ်ဘူး။ဘုရားသခင်ဖန်ဆင်းတော်မူသောကြောင့်ဖြစ်လာကြတာဖြစ်ပါတယ်။ဖန်ဆင်းတော်မူသောနေ့ရက်မှစပြီးဒီနေ့အထိအချိန်မှန်နေဝင်နေထွက်ခြင်းညအချိန်မှလနဲ့ကြယ်များတို့ကိုမိုးကောင်းကင်မှကျွန်တော်တို့မြင်ရခြင်း၊နှွေးမိုးဆောင်စတဲ့ရာသီများဟာစကြဝဠာမှာရှိနေတဲ့ပုပ်ကိုမဟုတ်တဲ့စွမ်းအင်ကြောင့်မဟုတ်ပါဘူး။ဟိုတရားဒီတရားတွေကြောင့်လည်းမဟုတ်ပါဘူး။ ဟိုနတ်ဖယားဒီနတ်ဖယားတွေကြောင့်လည်းမဟုတ်ပါဘူးခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောယေရှုခရစ်တော်ရဲ့တကူတော်ကြောင့်သာဒီနေ့အထိဖြစ်တည်နေကြတာဖြစ်ပါတယ်ဟေဘဲအခိုင်1အခန်းငယ်1မှာသားတော်အားဖြင့်လည်းလောကဒတ်တို့ကိုတည်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်အဲ့ဒီတော့ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲဆိုတဲ့မိကွန်းရဲ့အဖြေကိုကျွန်တော်တို့ကောင်းကောင်းသိလောက်ပြီးထင်ပါတယ်ယေရှုခရစ်တော်ဟာခတ်သိမ်းသောအရာမှဖြစ်မည်ဖြစ်တော်မူသောထာဝရဘုရားခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောအနန္တတကုနဲ့ပြည့်စုံတော်မူသောဘုရားသခင်ဖြစ်တော်မူသည်သာမကလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယုဒပြည်ဘက်လင်မြို့အခုဣသရေလနိုင်ငံမှာလူစားတစ်အဖြစ်ကိုမိဘများရဲ့အသွေးအသားမပါဘဲတန့်ရှင်းသောဝိညာဉ်တော်ဖခင်ရဲ့တကောတော်အဖြစ်အပြုကညာမာရိရဲ့ဝန်းထဲမှာပဋိတ္တရီဆွဲယူပြီးတန့်ရှင်းစွာဖွားမြင်တော်မူခဲ့ပါတယ်။တမန်လူသားတွေလိုပဲနေထိုင်ကြီးပင်းခဲ့ပြီးမဲ့အပြစ်တစ်စုံတစ်ခုမှကျိုးလွန်ခြင်းမရှိဘူး။လူစားတိခံတတ်တော်30မှာအမှုတော်မြတ်ကိုစတင်တော်မူပြီးဓမ္မဟောင်းကျမ်းမှာကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့မေရှိဟာမိမိပင်ဖြစ်ကြောင်းလူတို့ကိုပြောပြတော်မူပြီးဖခင်သခင်သာတတ်နိုင်တော်မူသောတဘာဝလွန်အမှုများကိုပြုလုပ်တော်မူခြင်းဖြင့်သက်သေပြတော်မူပါれမေရှိဆိုတာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ဒီလောကမှာကြွလာတော်မူသောကယ်တင်ရှင်ဖခင်ကိုဆိုလိုခြင်းဖြစ်ပါれယေရှုကဒီလောကမှာမိမိကြွလာတော်မူခြင်းအကြောင်းရင်းမှာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ဖြစ်ကြောင်းအတိအလင်းမိုက်တော်မူပါれလူစားတိခံတတ်တော်33နှစ်မှာအပြစ်ရှိတဲ့လူတို့ရဲ့ကိုစားလဝကတိုင်မှာခမဲရဖယားရဲ့အမျက်ဒေါသနဲ့တရားစီရင်ခြင်းကိုခံရပြီးအသက်တော်ကိုစွန့်တော်မူခဲ့ပါれသို့သော3ရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါれတပည့်တော်တို့ကိုရက်ပေါင်း40ပတ်လုံးကိုထင်ပြတော်မူပြီးတော့မိမိအသက်ရှင်တော်မူတဲ့အကြောင်းကိုခိုင်လုံတဲ့တသက်များနဲ့ပြတော်မူခဲ့ပါれအပြစ်ရှိတဲ့လူတို့အတွက်မိမိအသေးခံတော်မူခြင်းအကြောင်းကိုလူမျိုးတကာတို့ကိုဟောပြောရမယ်လို့တပည့်တော်တို့ကိုမှာထားတော်မူပြီးမှကောင်းကင်နိုင်ငံတော်ခမဲတော်ထံကိုပြန်လည်တက်ကြွတော်မူပါれလဝကတိုင်မှာယေရှုအသေးခံတာဟာမိတ်ဆွေအတွက်လည်းပါပါれအပြစ်ရှိတဲ့လူတို့အတွက်လဝကတိုင်ပေါ်မှာအသေးခံတော်မူသောယေရှုခရစ်တော်ရဲ့အသေးခံခြင်းဟာမိတ်ဆွေရဲ့အပြစ်ရှိသမျှကိုဆက်ပေးခြင်းအတွက်ဖြစ်ကြောင်းယုံကြည်လက်ခံပြီးယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းမိတ်ဆွေရဲ့စိတ်နှလုံးထဲမှာခေါ်ဖိတ်လက်ခံရင်ကိုယ်အပြစ်ကြောင့်မိတ်ဆွေခံရမဲ့ထာဝရငရဲမိအိုင်ကနေအခုကယ်တင်ခြင်းခံရမှာဖြစ်ပါတယ်ယေရှုခရစ်တော်ကိုတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ကယ်တင်ခြင်းခံရမှာဖြစ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။